Pokemon Go game မှာလေကိုတီးတဲ့ game မှာရဲ့အကောင့်တွေနဲ့ရင်ဆိုင်တိုက်လို့ရတော့မယ် Trainer Battle ဆိုတဲ့ feature အသစ်ထွက်လာတော့မယ်တဲ့ကိုသားညုံကြီး Pokemon Go ပရိသတ်တွေတော့တော်တော်ကိုစိတ်ဝင်စားနေကြပြီ
အဲ့လိုတကောင်နဲ့တကောင်ရင်ဆိုင်တက်လို့ရအောင်လုပ်မယ်လို့ Game Shop ပွဲထွင်တဲ့ Niantic ကုမ္ပဏီကပြောထားတာပဲတော်တော်ကြာနေပြီမဆူမြမောအခုမှတကယ်ထွက်လာတော့မှာညှော်နေကြတဲ့သူတွေတောင်မောလောက်ပြီ
ဒီဇင်ဘာလဇန်ပိုင်းတော့ကတော့ Niantic ကဒီ Trainer Battle feature အသစ်မှာဘာတွေပါမလဲဆိုတာတချို့အသေးစိတ်ကို Twitter ပေါ်ကနေကြေညာခဲ့တယ်2018ခုနှစ်မကုန်ခင်တော့တကဘာလုံးကပြည်သက်တွေအတွက်ထွက်လာမှာပါလက်ရှိကစားလို့ရတဲ့ဒီ Gym နဲ့ Raid Battle Feature တွေထက်ကို Trainer Battle Feature မှာထူတာကတော့ကိုယ့်ရဲ့ Pokemon အကောင့်လေးတွေကိုတခြား Pokemon အကောင့်တွေနဲ့ချနိုင်အောင်တတ်မှတ်ထားတဲ့နေရာတွေမှာလိုက်ရှာနေစရာမလိုဘူးကိုတည်တဲ့တခြား Pokemon Go gamer နဲ့ချိန်ပြီးတော့ချလို့ရတယ်အဲ့လိုအကောင့်လေးတွေရင်ဆိုင်တိုက်တဲ့အခါမှာလည်းပွဲတစ်ပွဲကို5မိနစ်အချိန်ပေးထားတယ်ဂိမာတယောက်ကိုပိုကီမွန်အကောင့်3000စီတုံးလို့ရတယ်။ကိုယ့်ရဲ့ပိုကီမွန်ကိုလည်းဘလောက်ပါဝါနဲ့ချကျင်လဲဆိုတာကို Grade ရဲ့ Ultra ရဲ့ Master ရဲ့ဆိုပြီးတော့မှအဆင့်30နဲ့ရွေးလို့ရတယ်။ပြိုင်ဘက်အကောင့်နဲ့ဒီလက်ရည်ညီနေအောင်လို့မကစားခင်တည်းကဂိမာတယောက်နဲ့တယောက်လိုချင်တဲ့ပါဝါချိုညှိပြီးတော့သဘောတူဖို့တော့လိုပါတယ်။ကိုသားညုံပြောသလိုပဲဒီ Trainer Battle Feature အသစ်ထွက်လာဖို့အတွက်ပိုကီမွန် Go ပရိသတ်တွေစောင့်နေတာကြားပြီလို့ဂိမာတွေ online ပေါ်မှာစူးစီးရာ Fandom ရဲ့ဒီ Editor Tom Regan ကပြောပါတယ်
။ Pokemon's always been about training, trading and battling and they finally introduced trading earlier this year which was huge and now battling's here so I think people have been waiting a lot.
ပိုကီမွန်မှာကအကောင့်လေးတွေကိုလေ့ကျင့်ပေးတာတကောင်နဲ့တကောင်ရင်ဆိုင်တက်ကြတာအကောင့်တွေအလဲအလှယ်လုပ်ကြတာကအဓိကပါ2018နှစ်စမ်းပိုင်းတုန်းကအကောင့်တွေလဲနေတဲ့ feature ထွက်လာတော့တော်တော်လူကြိုက်များခဲ့ပါတယ်အခုဆိုတကောင်နဲ့တကောင်စိန်ခေါ်ပြီးတော့ချလို့ရသွားပါပြီအဲ့လိုချနိုင်အောင်ပေးသက်တွေတော်တော်ကြာကြာကလေးကစောင့်နေကြတယ်လို့ကျွန်တော်တို့ထင်ပါတယ
် Pokemon Go game က2016 July မှာစထွက်ခဲ့တာပါ Augmented Reality သုံးပြီးတော့မှအပြင်မှာတကယ်ရှိတဲ့အရာတွေကို Smartphone တွေက game app ပေါ်မှာပေါ်အောင်လှုပ်ထားတဲ့ game ထွက်လာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာလုံးမှာအသစ်အဆန်းဖြစ်ပြီးတော့လိုက်ကစားကြတာ Pokemon အကောင့်တွေကိုလိုက်ဖမ်းလို့ကားတိုက်မိတဲ့ gamer ယူမလားချော်လဲတဲ့ gamer ယူမလားသတင်းတွေထဲမှာကိုပါရောပဲအခုတော့အဲ့လောက်ကြီးပြောရလောက်အောင်မဟုတ်တော့ပေမဲ့သူပြိတ္တနဲ့သူဆက်ရှိနေတော့အသစ်ထွက်မဲ့ feature ကိုလည်းအားပေးကြလိမ့်မယ်လို့ဤပညာသစ်တွေနဲ့ပတ်သက်ပြီးတော့ဒီဝေဖန်သုံးသက်တဲ့ Alpha Company က12 Editor Von Highfield ကဆိုရဲ
The initial buzz around Pokemon has definitely died off but there are still sort of like 5 to 6 million people playing it daily which is not an insignificant amount
Pokemon Go game စထွက်လာတော့ဟိုလေးတကြောကြောဖြစ်လာအောင်ရေပန်းစားခဲ့ပေမဲ့အခုအဲ့လောက်မဟုတ်တော့ပါဘူးဒါပေမဲ့တနေ့နေ့ကစားနေကြသူ5တန်း6တန်းလောက်တော့ရှိနေသေးတော့နည်းတဲ့ပမာဏလည်းမဟုတ်ပါဘူးအခုတကောင်နဲ့တကောင်တိုက်လို့ရသွားပြီဆိုရင်သူတို့ကတော့တိတ်သဘောကျကြမှာပါဒီ feature ထွက်လာတာဟာနည်းနည်းနောက်ကျပေမဲ့နောက်ကျကြီးတော့မဟုတ်ပါဘူ
း trainer battle feature အသစ်မှာကိုတည်တဲ့ gamer ချင်းချင်း pokemon အကောင့်တွေတကောင်နဲ့တကောင်ချနိုင်တဲ့နေရာမှာလည်းနှစ်မျိုးရှိတယ်ဗျ local battle နဲ့ remote trainer battle ဆိုပြီးတော့နှစ်မျိုးကွာပါတယ် local ကတော့ gamer နှစ်ယောက်တနေရာထဲမှာရှိနေဖို့လိုပါတယ်ရေဆိုင်ချနိုင်ဖို့ကို smartphone app ရဲ့ဘတ်တယ်ကုတ်ကိုပြိုင်ဘက်ဂိမ်းမာကစကန်လုပ်တော့မှပွဲဆလို့ရမှာပ
ါ Remote Battle ကတော့ကိုယ့်ရဲ့ Pokemon Go game app ထဲမှာရှိတဲ့မိတ်ဆွေတကယ်ချင်းစရင် friend list ထဲကဒီ Ultra နဲ့ Best Friend အဆင့်ရှိတဲ့သူတွေနဲ့တနေရာထဲမှာရှိမနေလို့ရှိရင်လည်းအဝေးကနေတစ်ဖက်နဲ့တစ်ဖက်အကောင့်တွေချလို့ရတာပါနောက် Trainer Battle က Gym နဲ့ Raid Battle တွေထက်ကွာတာကကိုယ့်ရဲ့ Pokemon အကောင့်တွေကိုဒုတိယအဆင့် Power တိုးပြီးတော့မှဒီ Second Charge Attack လုပ်ခိုင်းလို့ရပါတယ်တိုက်ခိုက်တဲ့ပုံစံတွေပို့ပြီးတော့လုံလို့ရသွားတာပေါ့နောက်ကိုရွေးထားတဲ့အကောင့်3000ကိုလည်းပြောင်းပြောင်းပြီးတော့မှချခိုင်းလို့ရတယ်တခုပဲဒီအကောင့်တစ်ကောင်လဲပြီးတိုင်းမှာနောက်တစ်ကောင်နဲ့ထပ်လဲနိုင်မှုအတွက်ကစက္ကန့်50ပြန်ဆောင်ရမယ
် Niantic ကုမ္ပဏီကတော့ဒီ feature စလုံးကြောဖြစ်နေအောင်လို့အသေးချာအချိန်ယူထွင်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်း gamer တွေလက်တွေ့ကစားကြည့်ပြီးတော့လူလာတွေရှိလာရင်လည်းပိုကောင်းအောင်လုပ်သွားမယ် game ထဲမှာနောက်ထပ်အသစ်တွေပါလာအောင်လုပ်သွားမယ်လို့ဆိုတယ်မဆူမြမော
အခုလိုမျိုး battle feature ကိုထည့်ပေးပါလို့ Pokemon Go ပရိသတ်တွေတောင်းဆိုနေတာကြားပြီစားထွက်တုံးကားလောက်ဒီ game အကြောင်းကိုမပြောကြတော့တဲ့အချိန်မှာ Niantic ကဒီ gamer တွေကိုပြန်ပြီးတော့ဆွဲဆောင်နိုင်အောင်လုပ်တယ်လို့တချို့ကသုံးသပ်တယ်ကိုသားညုံရ Tom Regan ကတော့ဒီစားထွက်တုံးကားလောက်များခဲ့တဲ့ပရိသတ်ရဖို့တော့အခု battle feature အစ်စ်ကဆွဲဆောင်နိုင်မှာမဟုတ်ဘူးလို့တွက်တယ
် It wasa genuine incredible phenomenon when it first came out. I don't think anyone predicted that and I don't think it's ever going to top that again. So for many
ပထမစထွက်တုန်းကတော့တကမ္ဘာလုံးမှာပြောစရာဖြစ်လာအောင်ကိုကြော်ကြားခဲ့တာပါ။အဲ့လောက်ကြီးဖြစ်သွားမယ်လို့ဘယ်သူမှကြိုတင်တွက်ထားမယ်လို့ကျွန်တော်မထင်ပါဘူး။အဲ့လောက်ဖြစ်တဲ့အခြေအနေမျိုးထပ်ဖြစ်မယ်လို့မထင်ပါဘူး။ဒါပေမဲ့ Pokemon Go ပေးတဲ့တော်တော်များများအတွက်ကတော့ဒါ
မျိုးလုံးလို့ရအောင်စောင့်နေကြတာတော်တော်ကြာပါပြီ။လောလောဆယ် Pokemon Go game ပြန်ခေတ်စားလာနေပါတယ်။အကောင့်တွေအလဲအလဲလုံနေတာနဲ့ပိုင်တဲ့ဗိုလ်လူသားတွေလုံလို့ရပြီးတဲ့နောက်ပိုင်းဒီ game ကိုကစားသူအများဆုံးအထိရောက်သွားပါတယ်။အခုလည်းပဲစိတ်ဝင်တစားကစားကြမဲ့သူတွေအများကြီးရှိလာနိုင်ပေမဲ့ပထမစစထွက်ချင်းလောက်တော့များတော့ပဲမထင်ပါဘူး
။ Von Highfield ကလည်းအခုမှ Pokemon Go game ကိုစပြီးတော့ကစားလာအောင်အထိတော့ဒါဆွဲဆောင်နိုင်မှာမလားလို့တန်တရားရှိတယ်။
Niantic would like it to be a way to bring more people in. I'm not sure it necessarily will. I mean,
Niantic company ကလူတွေပိုကစားလာအောင်ဆွဲဆောင်နိုင်မယ့်နည်းလမ်းတွေကိုရှာနေတာပါ။အများကြီးကိုထပ်ဆွဲဆောင်နိုင်မလားဆိုတာတော့မသေချာပါဘူး။ Pokemon Go game ကိုလက်ရှိကစားလက်စားရှိသူတွေပိုကစားကြပါလိမ့်မယ်။အရင်ကစားပူးသူတွေအနေနဲ့လည်းတကောင်နဲ့တကောင်ချနိုင်တယ်ဆိုလို့ပြန်ကစားလာနိုင်ကြပါတယ်။ဒါပေမဲ့အခုမှ Pokemon Go game စကစားလာအောင်ဆွဲဆောင်တာမျိုးတော့မဖြစ်နိုင်ပါဘူး။
Niantic company ရဲ့ပြောရဆိုရင်စမတ်ဖုန်းပေါ်မှာကစားရတဲ့ Pokemon Go game app စထွက်ခဲ့တဲ့2016ဇူလိုင်လကလေးကအခုချိန်ထိဒီ game app ကို download လုပ်တဲ့အချိန်ပေါင်းတန်း800ကျော်သွားပြီရမဆွေမမွေ
Pokemon အကောင့်တွေတစ်ဖက်နဲ့တစ်ဖက်တိုက်ကြတဲ့ပွဲမှာအနိုင်ရသူ gamer တယောက်တည်းဖြစ်ပေမဲ့အတူတူကစားတဲ့အတွက်ကြောင့်မဟုတ်လို့ gamer နှစ်ယောက်လုံးကိုစူးချတဲ့အနေနဲ့မိတ်ဆွေအဆင့်ကိုတိုးပေးပါတယ်နောက် Pokemon အကောင့်လေးတွေရဲ့တိုက်ခိုက်ရေးပိုမြင့်လာအောင်လို့ train လုပ်ခွင့်ရမယ်တဲ့ကိုသားညုံရဲ့ Pokemon Go ရဲ့ trainer battle ကိုအခု December လထဲမှာစထုတ်ရင်ဒီလောလောဆယ် game ကစားတဲ့အမြင့်ဆုံး level 40ရောက်နေတဲ့သူတွေကိုပဲပထမစပြီးတော့ကစား권ပေးမယ်ဒီကမ္ဘာလုံးမှာဒီဝိုင်းကစားကြရင် game server ကြီးမနိုင်မနှင်းဖြစ်မှာဆိုလို့တဲ့နောက်တော့မှဒီတစ်ဆင့်တစ်ဆင့်တခြား gamer တွေကစားလို့ရမယ်လို့ Niantic ကုမ္ပဏီကပြောပါတယ်ရှင်